အာဆီယံအဖွဲ့အနေနဲ့မြန်မာနိုင်ငံရဲ့ပြည်ထနာကိုအပြေရှားဖို့ဘုံသဘောတူညီချက်၅ချက်ကိုချမှတ်လိုက်ရမှာပထမဆုံးအချက်ဖြစ်တဲ့အကြမ်းဖက်မှုတွေကိုချက်ချင်းရပ်ပြီးတက်ဆိုင်သူအလုံးထိမ့်သိမ့်သိမ့်သိမ့်ဆောင်ရွက်ဖို့အမှတ်စဉ်နှစ်မှာပြည်သူတွေရဲ့အကျိုးစီးပွားအတွက်ငြိမ်းချမ်းတဲ့အဖြစ်တစ်ခုရအောင်တက်ဆိုင်သူအလုံးအပြည့်အစုံဆွေးနွေးကြဖို့ပါရှိပါတယ်။အဲ့ဒီအချက်၁နဲ့၂နှစ်ခုလုံးမှာတက်ဆိုင်သူများအလုံးဆိုတဲ့စကားရပ်အပေါ်မှာအဓိပ္ပာယ်ဖွင့်ဆိုပုံမတူညီဖြစ်နေတာပါမြန်မာနိုင်ငံရဲ့ပြည်ထနာကိုအပြေရှားရမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုယာစွန့်မှုကျူးလွန်ထားသူဖြစ်လို့စစ်ကောင်စီကတက်ဆိုင်သူအဖြစ်ပါဝင်ခွင့်မပေးတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးစစ်ကောင်စီပြောရေးဆိုခွင့်ရှိသူကတကြိမ်မကပြောဆိုခဲ့ပူပါတယ်ဒါပေမဲ့အာဆီယံခေါင်းဆောင်အများစုဘက်ကတော့အမြင်တစ်မျိုးဖြစ်နေတယ်လို့ငြင်းညာင်းတဲ့လုံခြုံရေးဆိုင်ရာမြန်မာအင်စတီကျူးညွှန်ကြားမှုဒေါက်တာမင်းစောဦးကပြောပါတယ်
နော်အာဆီယံအားလုံးထဲမှာဘရမမယားကမြင်တဲ့အမြင်ကတော့ဒီဒေါ်ဆန်းစုကြည်ပြီးအခုချိန်ထိအရေးပါတဲ့ခေါင်းဆောင်ဖြစ်တယ်။အာဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးရလို့ကိုလိုအပ်တယ်ဆိုတဲ့အခြေခံမှာရှိရပေါ့။ဒါကတော့ဟိုလက်ရှိအာဆီယံခေါင်းဆောင်ဒီရဲ့အမြင်မှာရှိတယ်ဟာပေါ့နော်။အဲ့တော့အဲ့ဒီအပေါ်မှာ SCC အနေနဲ့ဘယ်လောက်လိုက်ရောမှုရှိမလဲ။အဲမရှိလဲဆိုတဲ့ဟာတော့ကျွန်တော်စစ်ကြည့်ရမှာပေါ့လေ
နောက်တစ်ခုကတော့အာဆီယံဘုံသဘောတူညီချက်ဒုတိယအချက်မှာပါဝင်တဲ့ငြိမ်းချမ်းရေးအတွက်တက်ဆိုင်သူတွေနဲ့ပြည်ဆိုမှုဆိုတဲ့ကိစ္စမှာစစ်ကောင်စီဘက်ကတက်ဆိုင်သူဆိုတာကိုလက်နက်ကန်တန်းရန်သားများ EAO များကိုသာညှိနှိုးနေတာဖြစ်ပါတယ
်ကျွန်တော်မြင်တာ O player ရှိတယ်ဗျအရင် NCA လက်မှတ်ထိုးထားတဲ့အဖွဲ့အစည်းတွေရှိတာပေါ့နော်ဆိုတော့နောက်တစ်ခါကျတော့ NCA တော့လက်မှတ်မထိုးတာဟုတ်မှာကချင်နဲ့ရောက်ပိုင်ရဖွဲ့မျိုးတွေရှိတယ်လေဆိုတော့ကျွန်တော်သုံးသချက်ကတော့ဒီစစ်ကောင်စီကဒီအရင်ဟိုဥစားနေတဲ့ဆိုတော့ comfortable ဖြစ်တယ်အရင်ရှိတဲ့ old player တွေနဲ့လေဆိုတော့အခုလက်ရှိ new player ပြောလို့ရတဲ့ PDF to နောက်တစ်ခါ NUG ပေါ့အဲ့ဒါတွေနဲ့ကျတော့သူကဟိုစကားပြောဖို့လည်းမရှိဘူးနောက်တစ်ခုကအဲ့ဒါနဲ့ပတ်သက်လို့ policy လည်းစဉ်းစားရတာမရှိဘူးလို့ထင်တာ
ဒါကတော့မဟာဗျူဟာနဲ့မူဝါဒလိလာရေးအဖွဲ့ညွှန်ကြားမှုဥအောင်သူညိမ့်ပါစစ်ကောင်စီရဲ့ဒီဆောင်ရွက်ချက်ဟာငញ្ញံရဲ့အကောင့်ထဲပေါ်ဖို့လက်မှတ်ထိုးထားတဲ့ NCA ဘောင်တွေကပဲဆက်လက်ဆောင်ရွက်ဖို့သဘောတူတာဖြစ်နေပြီးအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားသူများနဲ့မဆွေးနွေးနိုင်လို့ပြောနေတာလည်းဖြစ်ပါတယ်။အခုလက်ရှိစစ်ကောင်စီနဲ့တိုက်ပွဲတွေနှိမ့်စင်မပြတ်ဖြစ်နေတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ဒေသခံကာကွယ်ရေးအဖွဲ့များ PDF များကိုငញ្ញံရေးလုပ်ငန်းစဉ်မှာပါဝင်ခွင့်မပြုတာဟာပြည်စုံတဲ့ငញ្ញံရေးဒါမှမဟုတ်ငញ្ញံရေးတဝက်ပဲရရှိနိုင်တယ်ဆိုတာမေးစရာမေးခွန်းရှိလာပါတယ
်ငញ្ញံရေးတချမ်းလည်းတော့ပြောလို့မရအောင်ခင်ဗျာဘာကြောင့်လဲဆိုတော့ EAO ဖြစ်တက်မှတ်ထားပြီးတော့ကျွန်တော်ဘိုင်လက်ဆန်ဆွေးနွေးနေတာရှိတယ် NCA လက်မှတ်ထိုးလာတာရှိတယ် NCA လက်မှတ်မထိုးဝင်နဲ့လက်မှတ်ထိုးဖို့ဆိုတော့ဖိတ်ခေါ်ထားတာရှိတယ်အဲ့ဒီအဖွဲ့တွေလည်းအကျုံးဝင်ပါလိမ့်မယ်တက်နာက PDF ပေါ်လာခြင်းအကြောင်းရင်းကဒီခုနပြောတဲ့ငញ្ញံရေးပိုင်းဆိုင်ရာကိစ္စရတယ်တွားပြီးတော့ရိုးထွေးတော့မရအောင်အဲ့ဒါတပိုင်းဖြစ်တယ်အဲ့ဒါကြောင့်မလို့သူကPDF မပါလို့ဒါငញ្ញံကြီးကပြည့်စုံမှာမလားဆိုတော့ဟိုတုံးသက်ချင်ကုန်နေတယ်ကျွန်တော်တို့ပြီးလို့မရအောင်သူကဘာကြောင့်လဲဆိုတော့တိစားရနှစ်ခုကအတူဖြစ်နေလို့ပ
ါဒါကတော့စစ်တပ်တွင်းကအရာရှိဟောင်းများနဲ့ဖွဲ့စည်းထားတဲ့တင်ငင်ကမဟာဗျူဟာလေလာရေးဌာနကမှုဆောင်ဒါရိုက်တာဦးသိန်းထွန်းပြောပြသွားတာပါမြန်မာနိုင်ငံရဲ့ငញ្ញံကြီးနဲ့ပတ်သက်ရင်အပြစ်ရ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေကလည်းလက်ရှိအခြေအနေမှာစစ်ကောင်စီနဲ့NCA ဘောင်တွင်းကဆွေးနွေးစရာမရှိဘူးလို့ကြေညာချက်ထုတ်ပြန်ထားပါတယ်။ NCA လက်မှတ်ရေးထိုးထားပေမဲ့စစ်ကောင်စီနဲ့တိုက်ပွဲဖြစ်နေတဲ့ KNU အဖွဲ့ကနိုင်ငံသားရေးတာဝန်ခံဖတူစောတော်နီကတော့လူမှုကိုရန်သူလိုသဘောထားနေသူနဲ့စကားပြောဖို့အခက်အခဲရှိတယ်လို့ပြောပါရဲ့။တိုက်ပွဲတွေကဖြစ်နေ
တယ်။နောက်ပြီးတော့တပ်တွေကလည်းပုံပြေးဖို့နေရာဒေသအနေနဲ့ကျွန်တော်တို့တတ်မှတ်ဖို့တတ်မှတ်ဖို့ကိုရှိတယ်။အကောင်တိုက်ပွဲဖြစ်နေတဲ့ဟာကိုကျွန်တော်ဘယ်လိုလုပ်ဒီထိုင်ရသွားပြောရမလဲ။ဆိုတော့ပထမဆုံးလုပ်ပြင်တာတပ်တွေကလုံးဆော့ရမှာလေ။နောက်တော့မတလန်ငံလုံးမှာရှိတဲ့လူမျိုးကိုသူရန်သူလိုသဘောထားရတော့ဒီလိုပဲလိုက်ဖတ်နေတာကြီးอ่ะကျွန်တော်သူတို့ဘယ်လိုစကားပြောနိုင်မလဲ
ဒီအခြေအနေအောက်မှာပဲအာဆီယံကတော့မြန်မာပြည်ထနာကိုအပြေရှားဖို့မြန်မာနိုင်ငံကိုရောက်ရှိလာပါတော့မယ်ဒါပေမဲ့မြန်မာနိုင်ငံကိုမလာခင်အာဆီယံအဖွဲ့တဲကအမြင့်မတူတာတွေကိုအရင်ရှင်းနိုင်ဖို့ကြိုးစားရပါမယ်ဒါပေမဲ့2020ခုနှစ်ကအာဆီယံအလက်ကျဥက္ကဋ္ဌဖြစ်လာသူကမ္ဘောဒီးယားဝန်ကြီးချုပ်ခွန်ဆိုင်ရဲ့ဝေမံမှုတွေအများအပြားဖြစ်ပေါ်ခဲ့တဲ့ဇန်နဝါရီလ9ရက်နေ့ကနေပြည်တော်ကိုတွားရောက်ခဲ့တဲ့ခရီးစဉ်နဲ့ပတ်သက်ပြီးခရီးစဉ်ဟာမြန်မာနိုင်ငံကတင်းမာမှုတွေကိုပြေလျော့အောင်ပြုလုပ်ပေးတဲ့ခရီးစဉ် ရှေ့ဆက်ဆောင်ရွက်မဲ့လုပ်ငန်းတွေအတွက်ယုံကြည်မှုနဲ့နားလည်မှုတွေရရှိခဲ့တာဖြစ်ပါတယ်လို့မြန်မာနိုင်ငံဆိုင်ရာအာဆီယံထူးတန်ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးကလုံခြုံရေးကောင်စီကိုဇန်နဝါရီလ29ရက်နေ့ကတင်ပြတဲ့စာမှာရေးသားထားပါတယ်ခင်ဗျာ။